ကယားပြည်နယ်လွိုက်ကော်မြို့မှာဗိုလ်ချုပ်အောင်ဆန်းချေယုတ်တိဆောက်တာနဲ့ပတ်သက်ပြီးတော့ပြည်နယ်အစိုးရကိုကန့်ကွက်ခဲ့လို့တရားစွဲခံထားရတဲ့လူငယ်တွေဟာဒီကနေ့ကြာရောက်တဲ့144ချိန်မြောက်ကရင်ပြည်အမျိုးသားနေ့မှာတော့ကိုယ်တိုင်တွားရောက်ပြီးတော့အဖမ်းဆီးခံလိုက်ကြပြီးဖြစ်ပါတယ်။ပြီးတော့သူတို့ရဲ့အမှုကိုဥပဒေကြောင်းအရဆက်ပြီးရင်ဆိုင်သွားမယ်လို့ဖမ်းဆီးခံကရင်ပြည်လူငယ်တွေကပြောပါတယ်။ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်သတင်းပေးပို့ထားပါတယ်။
ဗိုလ်ချုပ်ချေယုတ်ကိုလူထုဆန္ဒမပပဲစောက်ခဲ့တဲ့ကယားပြည်နယ်ဝန်ကြီးချုပ်နဲ့စီမံဘဏ္ဍာဝန်ကြီးကိုနိုင်ငံရေးရာဇဝတ်ကောင်တွေအမျိုးသားသက်ဆိုင်ဖောက်တယ်လို့ရေးသားကြေညာချက်ထုတ်ခဲ့လို့တရားစွဲခံထားရတဲ့ကရင်ပြည်လူငယ်တွေဟာဒီနေ့ဇွန်လ27ရက်မှာကိုယ်တိုင်တွားရောက်အဖမ်းခံလိုက်ပါတယ်။ကရင်ပြည်လူငယ်6ယောက်ကသူတို့ရဲ့ကြေညာချက်ကိုမလ25ရက်မှာလက်မှတ်ထိုးထုတ်ပြန်ခဲ့ပြီးအဲဒီနောက်ပိုင်းအစိုးရနဲ့အချိန်ကြီးညှိနှိုင်းတာတွေလုပ်ခဲ့ပေမဲ့နောက်ဆုံးတွေ့ဆုံပွဲမှာကယားပြည်နယ်ဝန်ကြီးချုပ်ကဗိုလ်ချုပ်ချေယုတ်ကိုရွှေ့ပြောင်းပေးမှာမဟုတ်ဘူးဆိုတဲ့စကားကြောင့်ဆွေးနွေးပွဲတွေရပ်ဆိုင်းသွားပါတယ်။အဲ့ဒီနောက်ပိုင်းပြည်နယ်အစိုးရကကြေညာချက်ထုတ်ပြန်ခဲ့တဲ့လူငယ်6ယောက်ကိုနိုင်ငံသားများရဲ့ပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကာဝေးဥပဒေပုံမှန်30နဲ့တရားစွဲလိုက်ပြီးတယောက်ကိုအရင်ဆုံးဖမ်းဆီးလိုက်ပါတယ်။ကျန်တဲ့9ယောက်ကိုတော့ဖမ်းဝရမ်းထုတ်ပြီးရှာဖွေခဲ့ရပါ။ဒီစွတ်စွဲချက်တွေဟာတရားမျှတမှုမရှိကြောင်းဖမ်းဝရမ်းထုတ်ခံထားရတဲ့ကရင်ပြည်လူငယ်တယောက်ဖြစ်တဲ့ခွန်တော်မတ်စ်ကပြောပါတယ်
။ဒီမိုကရေစီဖြစ်မှာကျွန်တော်တို့ဒီလိုအလောက်ကြီးထိန်းချုပ်ခံရတာကျွန်တော်တို့ကိုယ်ယဉ်ကျေးမှုကိုပေါ်ထုတ်တာကျေးရုပ်ဆိုတဲ့ကိစ္စကကျေးရုပ်အတားမှာကျေးရုပ်ပဲဒါပေမဲ့အဲကျေးရုပ်နောက်ဖွယ်မှာကျွန်တော်တမိုင်းကိုတနေတာဒီမနဲ့ပြောင်းလာတဲ့လူတွေအဲ့နိုင်အဲ့ပြည်နယ်သားတွေကကျွန်တော်တို့လာပြီးတော့စိုးမိုးနေတာလွမ်းမိုးနေတာကျွန်တော်တို့မှခံစားချက်ရှိတယ်ဒါပေမဲ့ကျွန်တော်တို့တစ်ချိန်ကျရင်အဲ့ဒီအမှန်တရားနဲ့ကျွန်တော်တမိုင်းကိုကျွန်တော်ကာကွယ်နိုင်လိမ့်မယ
်ဗိုလ်ချုပ်ကျေးရုပ်ကိုကြားပြည်နယ်မှာမဆိုင်ထူခင်ကတည်းကဒေသခံတွေကတောက်လျှောက်ကန့်ကွက်လာခဲ့တာဖြစ်ပါတယ်ဗိုလ်ချုပ်ကျေးရုပ်စိုက်ထုတ်ပြီးရတဲ့အခါမှာလဲဘတ်ဂျက်ငွေသုံးစွဲရဲ့အပေါ်မှာပွင့်လင်းမြင်သာမှုမရှိရာကိုလူထုကထောက်ပြခဲ့ပါတယ်။အဲ့ဒီနောက်ပိုင်းကရင်ပြည်လူငယ်တွေရဲ့စန္ဒထုတ်ဖော်ရာရှိခဲ့ပြီးရဲတပ်ဖွဲ့ကအကြမ်းဖက်နှိမ်နှင်းခဲ့တာပါ။ဒီပြဿနာရဲ့အပေါ်မှာပြည်အောင်စုအစိုးရရဲ့တုံ့ပြန်တာမရှိသေးကြောင်းဖန်ဝရန်ထုတ်ကန်ထားရတဲ့ကရင်ပြည်လူငယ်နောက်တစ်ယောက်ဖြစ်တဲ့ပါစကွာလေကအခုလိုပြောပါတယ
်။ဒီကိစ္စမှာလဲပြည်ထောင်စုအစိုးရအနေနဲ့လဲနှုတ်ပိတ်ပြီးနေတာဒါကောင်းမွန်တဲ့ပြည်ထောင်စုအစိုးရတရားလို့ကျွန်တော်မပြောနိုင်ဘူး။ဆိုတော့ကျွန်တော်နိုင်ငံဟာမတူပွဲပြောင်းမှုတွေနဲ့ဆွနေတဲ့နိုင်ငံဖြစ်တယ်။နိုင်ငံတော်ကိုဥဆောင်လူကမတူပွဲပြောင်းမှုလက်ခံရလိမ့်မယ်အသက်မခံမဲနဲ့တိုင်းနာလူနေစုပြည်နယ်တည်တည်တို့မှာရှိတဲ့တမိုင်းတို့ရဲ့ယဉ်ကျေးမှုတွေကိုလက်မခံမဲနဲ့ဘလောက်ပဲအမျိုးသားပြန်လဲပြင်းပြရေးတိဆောက်တိဆောက်တဲထဲရေးတမဖြစ်လိမ့်မယ်တည်တည်ပမှန်နဲ့ငင်းချမ်းရေးတိဆောက်မှုပဲဖြစ်လိမ့်မယ်
ကရင်ပြည်မျိုးသားတွေနဲ့တိုင်းရင်းသားတွေအားလုံးဒန်းသူခွင့်ရရနိုင်တဲ့ဖက်ဒရယ်ပြောင်စုပေါ်လာဖို့ငင်းငယ်ရင်းနဲ့လူခွင့်ရအတွက်လေးနက်ထားပြီးလုပ်ကြဖို့ကရင်ပြည်လူငယ်အင်အားစုကဒီနေ့ကြားရောက်တဲ့144ချိန်မြောက်ကရင်ပြည်မျိုးသားနေမှာတော်ဝင်လာပေးဖို့ခဲ့ပါတယ်။သူတို့ရဲ့အမှုကိစ္စကိုတော့တရားဥပဒေတိုင်ဆက်ပြီးရင်ဆိုင်သွားမယ်လို့ပြောပါတယ်။